အရှမ်းသမ္မတဗလာဒီမီယာပူတင်ဟာဒီကနေ့ပဲမွန်ဂိုလီးယားမြို့တော်ဥလန်ဘာတာကိုရောက်ရှိနေပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးစစ်ရာဇဝတ်မှုကျူးလွန်ခဲ့မှုတွေကြောင့်ရုရှားသမ္မတပူတင်ကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကဖမ်းဝရမ်းထုတ်ထားပေမဲ့အင်းရှင်မွန်ဂိုလီးယားနိုင်ငံကဖမ်းပေးမဲ့ပုံတော့မပေါ်ပါဘူး။ဒါဟာလွန်ခဲ့တဲ့18လလောက်တုန်းကသူ့ကိုဖမ်းဝရမ်းထုတ်ခဲ့ပြီးတဲ့နောက်သမ္မတပူတင်အနေနဲ့ပထမဆုံးအကြိမ်နိုင်ငံခြားခရီးကိုတွားရောက်တာလည်းဖြစ်ပါတယ်။မွန်ဂိုလီးယားအနေနဲ့သမ္မတပူတင်ကိုဖမ်းပြီးတော့ဒဟိတ်မှာရှိတဲ့နိုင်ငံတကာရာဇဝတ်ခုံရုံးလက်ကိုလွှဲပြောင်းပေးဖို့ယူကရိန်းကဒီခီးစဉ်မတိုင်ခင်တည်းကတောင်းဆိုခဲ့သလိုဥရောပသမဂ္ဂကလည်းမွန်ဂိုလီးယားအနေနဲ့နိုင်ငံတကာရာဇဝတ်ခုံရုံးရဲ့ဖမ်းဝရမ်းကိုလေးစားလိုက်နာခြင်းမရှိမဲ့ပေါ်စိုးရိမ်ပူပန်ကြောင်းပြောကြားခဲ့ပါတယ်။ရုရှားအနေနဲ့ဖမ်းဝရမ်းထုတ်ထားတဲ့ကိစ္စပေါ်စိုးရိမ်ပူပန်ခြင်းမရှိကြောင်းသမ္မတပူတင်ရဲ့ပြောခွင့်ရကပြီးခဲ့တဲ့သတင်းပတ်တွင်းကပဲပြောခဲ့ပါတယ်။အဲ့ဒီဖမ်းဝရမ်းကမွန်ဂိုလီးယားအစိုးရကိုဂျင်းတဲ့ချက်တည်းရောက်သွားစေတာပါ။တကယ်လို့ ICC ကတဦးတယောက်ကိုဖမ်းဝရမ်းထုတ်ထားမယ်ဆိုရင် ICC ရဲ့ရောမစာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံတွေအနေနဲ့အဲ့ဒီလူကိုဖမ်းဆီးပေးရမှာပါ။ဒါပေမဲ့ကုန်းတိမိတ်နိုင်ငံတစ်ခုဖြစ်တဲ့မွန်ဂိုလီးယားနိုင်ငံကသူ့ရဲ့လောင်စာဆီနဲ့လျှက်စစ်မီလိုအပ်ချက်အတွက်သူ့ထက်အင်အားအဆမတန်ကြီးမားတဲ့အိမ်နီးချင်းရုရှားအပေါ်အများစုမှီခိုအားထားနေရတာပါ။ICC အနေနဲ့လည်းဖမ်းဝရမ်းထုတ်ထားတဲ့သူတွေကိုမဖြစ်မနေဖမ်းဆီးလို့ရနိုင်တဲ့နည်းလမ်းမရှိတဲ့အတွက်ကြောင့်ဖမ်းဆီးဖို့ခက်ခဲနေတာဖြစ်ပါလိမ့်ရှင်။